မြောက်ကိုရီးယားကတိုက်ချင်းပြစ်ဒုံးလက်နက်ကိုနိုဝင်ဘာလ28ရက်နေ့မှာစမ်းသပ်ပစ်လွတ်လိုက်ပြီးတဲ့နောက်ပိုင်းသူ့ရဲ့အရင်းနှီးဆုံးမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံအနေနဲ့ပုံမှုပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေချမှတ်ဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကဖိအားပေးနေပါတယ်။ဗုဒ္ဓဟူးနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီစည်းဝေးပွဲမှာလည်းတရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားကိုရေနံတင်ပို့မှုတွေဖြတ်တောက်ပေးဖို့အမေရိကန်ကတောင်းဆိုခဲ့ပါတယ်။ဒီကြောင့် VOA သတင်းတောက် Bill I ဖြစ်ခြင်းမျိုးကနေသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်။
မြောက်ကိုရီးယားကနောက်ဆုံးနဲ့အဆင့်အမြင့်ဆုံးဒုံးကျည်စမ်းသပ်ပြလို့မှုပြလို့လိုက်ပြီးတဲ့နောက်တရုတ်နိုင်ငံကအခုချိန်ထိလှုပ်ဆောင်ဖို့ဝင်လင်းနေတဲ့မြောက်ကိုရီးယားကိုရေနံတင်ပို့မှုဖြတ်တောက်ပေးဖို့အမေရိကန်ပြည်ထောင်စုကတရုတ်အစိုးရကိုတောင်းဆိုလိုက်ပါတယ်။တရုတ်တို့ဘက်ကအဲ့ဒီလိုလှုပ်ဆောင်ဖို့ဝင်လင်းနေတဲ့လက္ခဏာတွေပြသနေစေဖြစ်ပေမဲ့အဲ့ဒီလိုလှုပ်ဆောင်ဖို့အတွက်သူတို့အနေနဲ့အလင်းနဲ့ထားစဉ်းစားဖို့လိုတဲ့ကိစ္စဖြစ်တယ်လို့လေ့လာသူတွေကတုံ့ပြန်ကြပါတယ်။ဆောင်းတောင်ဟာကာနေဂီဆွီဟောင်ဌာနကကမ္ဘာ policy ဆိုင်ရာသုတေသီဖြစ်ပါတယ်။သူကလက်ရှိဖြစ်ပေါ်နေတဲ့မြောက်ကိုရီးယားအခြေအနေနဲ့ပတ်သက်လို့အခုလိုရှင်းပြပါတယ်
။中美肯定都会进一步加强对朝鲜的经济制裁，这是毫无避免的，也是朝鲜这个理所应得的。
မြောက်ကိုရီးယားကိုအမေရိကန်နဲ့တရုတ်နိုင်ငံတွေကစီးပွားရေးပိတ်ဆို့အရေးယူမှုတွေပို့ပြီးတော့တင်းကျပ်လာမှာကတော့သိကြပါတယ်။ဒါဟာရှောင်လွှဲလို့မရနိုင်တဲ့ကိစ္စပါ။အထူးသဖြင့် Huaisang 15ဒုံးကျည်စမ်းသပ်မှုကအမေရိကန်နဲ့နိုင်ငံတကာတိုင်ဝမ်ပေါ်မှာချင်းချောက်မှုအချိန်မြင့်သွားစေတဲ့အတွက်မြောက်ကိုရီးယားအနေနဲ့အရေးယူခံထိုက်ပါလေ
ပိတ်ဆို့အရေးယူမှုတွေနောက်ထပ်ချမှတ်ဖို့လဲနေရာတိတ်မရှိတော့ဘူးလို့သူကပြောပါတယ်တရုတ်နိုင်ငံထဲမှာရှိနေတဲ့မြောက်ကိုရီးယားစီးပွားရေးလုပ်ငန်းတွေပိတ်ပစ်ဖို့တရုတ်အစိုးရကအမိန့်ထုတ်ပြန်ထားပြီးဖြစ်တယ်လို့တရုတ်ကုမ္ပဏီတွေအနေနဲ့လဲမြောက်ကိုရီးယားကအလုပ်သမားအသစ်တွေထပ်မငားတော့ဘူးနဲ့ရှိပြီးသားအလုပ်သမားတွေကိုလဲအလုပ်လုပ်ခွင့်တက်တန်းထပ်တိုးမပေးတော့ဘူးညွှန်ကြားချက်ထုတ်ပြန်ထားပြီးဖြစ်ပါတယ်မြောက်ကိုရီးယားကိုရေနံတင်ပို့မှုဟာတရုတ်အစိုးရကအထူးသတိထားပြီးကင်တွယ်ဆောင်ရွက်နေတဲ့ကိစ္စဖြစ်ပါတယ်ဒါပေမဲ့လည်းဒီမေးခွန်းအပေါ်တရုတ်အစိုးရအနေနဲ့သတိထားစဉ်းစားဖို့လိုအပ်ကြောင်းပီကင်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက်ခဂျာကွင်ခေါင်းကပြောပါတယ
်完全切断这个石油供应的话那么可能会这个引发这个朝鲜内部经济上
的တင်ပို့မှုကိုရုပ်တရက်အပြီးပိုင်းဖြတ်တောက်လိုက်မယ်ဆိုရင်မြောက်ကိုရီးယားနိုင်ငံတွင်ပုံမကြည့်မှားတဲ့စီးပွားရေးအခက်အခဲနဲ့ရင်ဆိုင်ရနိုင်တယ်လို့နိုင်ငံရေးမတည်ငြိမ်ကြောင်းဖြစ်လာနိုင်ပါတယ်။တိုင်းပြည်အတွင်းမတည်ငြိမ်မှုတွေဖြစ်သွားနိုင်ပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်လာရင်တရုတ်ဘက်ကပထမဆုံးစဉ်းစားတဲ့အချက်ကနျူကလ িয়ার လက်နက်တည်ဆောက်တဲ့ကိစ္စဖြစ်ပါတယ်။ဒုတိယစဉ်းစားတဲ့အချက်ကတော့ကိုရီးယားကျွန်းစင်မှာစီးပွားရေးဖြစ်ပေါ်နိုင်တဲ့ဘက်ကိုဥတည်စေမဲ့မတည်ငြိမ်မှုတွေမဖြစ်လာရအောင်ဘယ်လိုဆောင်ရှားနိုင်မလဲဆိုတဲ့အချက်ပဲဖြစ်ပါတယ်။
ဖုတ်ထူးနေကကုလသမဂ္ဂမှာပြောကြားတဲ့မိန့်ခွန်းအတွင်းတရုတ်သမ္မတရှီကျင်းဖင်အနေနဲ့ဒီကိစ္စမှာဘလို့ရပ်တည်မလဲဆိုတာကိုအမေရိကန်ကစောင့်ကြည့်နေကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟီလီကပြောကြားလိုက်ပါတယ်
။ We believe he has an opportunity to do the right thing for the benefit of all countries. China must show leadership and follow through.
နိုင်ငံအလုံးအတွက်အကျိုးပြုတုံးစေဖို့မန်ကန်နဲ့လမ်းကြောင်းဝင်ရွေးချယ်ပြီးလှုပ်ဆောင်မှုသမ္မတရှီကျင်းဖင်ထံမှအခွင့်အရေးရှိနေပါတယ်။တရုတ်နိုင်ငံအနေနဲ့ကောင်းဆောင်မှုကိုပြသပြီးလက်တွေလှုပ်ပြဖို့လိုပါတယ်။တရုတ်နိုင်ငံအနေနဲ့ဒီကိစ္စကိုသူတယောက်ထဲလုံးမလား။ဒါမှမဟုတ်ဒီရန်တင်ပို့မှုကိစ္စကိုကျမတို့ကကျမတို့ဆုံးဖြတ်ပြီးတော့လှုပ်ဆောင်ရမလားဆိုတာပါပဲ
။တရုတ်နိုင်ငံရဲ့ဌာနကတော့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့မြောက်ကိုရီးယားအရေးမှာပါဝင်သူအလုံးတွေ့ဆုံဆွေးနွေးရေးသဘောဝိုင်းထံပြန်ရောက်လာရေးကိစ္စကိုအာရုံစိုက်လှုပ်ဆောင်နေကြောင်းကြာသပတေးနေ့ကပြောပါတယ်။တရုတ်နိုင်ငံအနေနဲ့အဲ့ဒီရည်မှန်းချက်ကိုအောင်မြင်နိုင်အောင်အတက်နိုင်ဆုံးစ조사လှုပ်ဆောင်သွားမှာဖြစ်ကြောင်းနဲ့ကုလသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုလည်းအပြည့်အဝလိုက်နာဆောင်ရွက်သွားမှာဖြစ်ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကန်ဆောင်ကပြောပါတယ
်与此同时中方会全面完整
မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေအားလုံးကိုနိုင်ငံကာကလှုပ်ဆောင်ရမယ့်တာဝန်ဝတ္တရားတွေနဲ့ညီတရုတ်နိုင်ငံအနေနဲ့အသေးအချာအပြည့်အဝလိုက်နာဆောင်ရွက်သွားမှာဖြစ်ပါတယ်
။ဒါပေမဲ့အခုနောက်ဆုံးမြောက်ကိုရီးယားကပြုလုပ်လိုက်တဲ့ဒုံးကျည်စမ်းသပ်ပြလုပ်မှုနဲ့ပတ်သက်လို့တရုတ်သတင်းမီဒီယာတွေထဲမှာအမေရိကန်ကိုအပြစ်တင်တဲ့ပုံစံမျိုးအစိုးရရဲ့ရည်တည်ချက်နဲ့ဆန့်ကျင်ပြီးရေးသားထားကြပါတယ်။သမ္မတထရမ့်အစိုးရကမြောက်ကိုရီးယားကိုအကြမ်းဖက်မှုထောက်ခံအားပေးတဲ့နိုင်ငံစည်းနဲ့ထည့်သွင်းလိုက်တဲ့အတွက်အခုနောက်ဆုံးဒုံးကျည်စမ်းသပ်ပြလုပ်မှုကိုပြုလုပ်ခဲ့ခြင်းဖြစ်ကြောင်းအစိုးရပိုင်း China Daily သတင်းစာရဲ့ Editor အပေါ်မှာရေးသားထားပါတယ်။တူနဲ့တူရန်ဆောင်နေကြတဲ့မြောက်ကိုရီးယားနဲ့အမေရိကန်ကခေါင်းဆောင်နှစ်ဦးတို့အနေနဲ့စစ်အေးအေးထားကြဖို့တရုတ်အစိုးရကလိုလားနေတာပါ။ဒါအပြင်မြောက်ကိုရီးယားအရေးတွေးဆဆွေးနွေးမှုလှုပ်ဆောင်နိုင်မယ့်အခွင့်အရေးဟာလည်းသမ္မတထရမ့်အစိုးရကြောင့်လက်လွတ်ဆုံးရှုံးသွားရပြီလို့ယူဆပြီးတရုတ်တို့ကအမေရိကန်ပေါ်အမျက်ထွက်နေတယ်လို့လည်းအဲ့ဒီသတင်းစာမှာရေးသားထားပါတယ်။ဒီကိစ္စကိုအနီးကစောင့်ကြည့်နေတဲ့ပညာရှင်တချို့ကလည်းဘလို့ပဲဖြစ်ဖြစ်မြောက်ကိုရီးယားအပေါ်ပုံမှုတင်းကျပ်တဲ့ပိတ်ဆို့အရေးယူမှုတွေထပ်မံချမှတ်ဖို့အချိန်တန်နေပြီလို့သုံးသပ်ကြပါတယ်။ တရုတ်နဲ့အမေရိကန်တို့အနေနဲ့မြောက်ကိုရီးယားအပေါ်ပိတ်ဆို့အရေးယူမှုတွေချမှတ်ရေးကိစ္စမှာတယ်မဟုတ်ပဲတခြားအကြောင်းအရာအတော်များများအတွက်ပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုရှာဖွေလှုပ်ဆောင်ကြရမှာဖြစ်ကြောင်းပီကင်းတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခကြားချင်းကောက်ကပြောပါတယ်ခင်ဗျာ